ဒီမိုကရက်တစ်ပါတီကိုစားပြုသမရလောင်းဖြစ်ဖို့ကြိုးစားနေတဲ့သူတွေထဲမှာမက်ဆာချူးဆက်ပြည်နယ်အထက်လွှတ်တော်အမတ်အဲလစ်ဘက်ဝါရန်ဟာထိတ်မှရှိနေတဲ့ဒုတိယသမရလောင်းဂျိုးဘိုင်ဒန်ရဲ့နောက်ဒုတိယနေရာကိုရောက်လာတယ်ဆိုတာလူမှုစစ်တမ်းအစ်စ်တစ်ခုမှတွေ့ရပါတယ်။မစ္စတာဘိုင်ဒန်ကထောက်ခံမှု38ရာခိုင်နှုန်းနဲ့ဦးဆောင်နေပြီးမစ္စဝါရန်ကတော့25ရာခိုင်နှုန်းနဲ့ဒုတိယလိုက်ပါတယ်။ဘာမော့အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်က14ရာခိုင်နှုန်းနဲ့တတိယလိုက်နေတယ်ဆိုတာကိုNBC News Wall Street Journal လူမှုစစ်တမ်းမှာတွေ့ရတာပါ။ကျင်းမဲ့လုံးရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်
။လူများပြားတယောက်ခဲ့တဲ့ New York City မြို့ဆော်ဝဲမှာထက်လွတ်တော်မန် Elizabeth Warren ကသူတော်သမနာဖြစ်ရင်နိုင်ငံရေးချဆောင်မှုကိုနှိမ်နင်းသွားမယ်လို့ကိုယ်မှပြောသွားပါတယ်
။ Corruption has broken our economy and corruption.
ချောက်ဆောင်မှုတွေကကျမတို့စီးပွားရေးကိုဖျက်ဆီးထားတယ်လို့ကျမတို့ဒီမိုကရေစီကိုလည်းဖျက်ဆီးနေတာပါ။ဘာလို့ဖျက်ဆီးနေလဲဆိုတာကျမသိရလေ။ပြင်ဆင်ဖို့အစီအစဉ်ရှိပါတယ်။ဒါကြောင့်ကျမသမရရွေးကောက်ပွဲကိုဝင်ကြိုင်တာပေါ့ရှင်
။လူမှုစစ်တမ်းတွေမှာ Mrs. Warren ပေါ်ထောက်ခံမှုတိုးလာတာလာတော့ကြပါပြီဖြစ်ပြီးထိတ်ရောက်နေတဲ့ဒုသမ္မတဟောင်း Joe Biden ကိုအဓိကစိန်ခေါ်သူဖြစ်လာနေတာပါ
။ Everybody knows who Donald Trump is.Even his supporters. No, everybody even his supporters. No.
They have no idea. What is that? You don't know. 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 You don't know.
ဒီကနေ့တင်ပါကဟီဆမ်မာလုပ်တဲ့စကားစီတို့ဘွယ်ပြီးကိုယ်စလေလောင်းတွေနဲဆွဲဘွယ်ပြန်လုပ်နေကြပါပြီ။အဲဒီစကားစီတို့ဘွယ်တွင်လူကြစီထက်လွတ်တော်မှအခုဒီဘူကာကသူတို့တွေတယောက်ပေါ်တယောက်ထိုးနှက်တိုက်ခိုက်တာရှော့ချကိုတိုက်တွန်းသွားပါတယ်
။ We've got one shot to make Donald Trump a one-term president.
And one term ကိုစတန်တစ်ခုတည်းကမရာပြောင်းလုပ်ဖို့အခွင့်အရေးတစ်ခုပဲရှိပါတယ်။တယောက်ပေါ်တယောက်ကျွန်တော်တို့ပြောတာတယောက်ကိုတယောက်ပြစ်တင်ရှော့ချတာတွေကြောင့်ဒီအခွင့်အရေးကိုလက်လော့မခံနိုင်ပါဘူး။
စကားစီတို့ဘွယ်သုံးဘွယ်ပြီးဘိုင်ဒန်ဝါရန်နဲ့ဆန်ဒါစ်တို့ဟာဒီမိုကရက်တစ်ပြိုင်ပွဲတွေထဲမှာထိတ်ကပြေးနေကြပါသမရထရမ့်ကိုနောက်နေ့ရွေးကောက်ပွဲမှာအနိုင်ယူနိုင်ဖို့သူဟာအားကောင်းဆုံးသူဖြစ်တယ်ဆိုတဲ့ပြောဆိုချက်ကမစ္စတာဘိုင်ဒန်အတွက်ဆက်ပြီးအလုပ်ဖြစ်နေတယ်လို့လေလာသူလယ်ရီဆာဘတ်တို့က Skype interview အပြင်ပြောပါတယ
် There's a reason why they made a tentative choice Democrats have clarified
ရွေးချယ်ချက်တစ်ခုရှိထားမှာအကြောင်းပြချက်တစ်ခုရှိပါတယ်ဒီမိုကရက်သမရလောင်းရွေးချယ်တဲ့လုပ်ငန်းစဉ်တစ်ခုလုံးကိုရှင်းလင်းအောင်လုပ်ထားပြီးမိကုံးတစ်ခုလည်းထောက်အောင်လုပ်ထားပါတယ်သမရဒေါ်နယ်ထရန့်ကိုဘယ်သူအနိုင်ယူနိုင်မလဲဆိုတာပါပဲဒါကိုပဲသူတို့အလေးထားပါတယ်လက်ရှိမှာဒုတိယနေရာအတွက်ဝါရန်နဲ့ဆန်ဒါစ်တို့အကြိမ်နဲ့ပြိုင်နေရပေမဲ့မတားသေးခင်ကကောက်ယူတဲ့လူမှုစစ်တမ်းတွေမှာဝါရန်ကပုံမှန်တက်လာရဲ့လို့လိလာသူတွေကပြောပါတယ်ဒီမိုကရက်သမရကိုယ်စားလှယ်လောင်းသူရဲ့နောက်တစ်ချိန်စကားစထိုးခွဲကိုတော့နောက်လာကြရင်အဝါယူပြည်နယ်မှာလုပ်ဖို့စီစဉ်ထားပါတယ်ခင်ဗျာ